Welcome to the Voice of America in Burmese.
Mingla minute khin ma thora shin ya shin. American Bureau of Washington DC myo do VOE American tan ga 2021 khu ni zon la 29 ya ni. Inga ni minute khin season dwe ko 9 do meter 25 40 50 titu ga ni sat tin thau phwin pe ni ba bi shin.တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်သတင်းတွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ကျမကခင်သတင်းပါဒီမနေ့ခင်သတင်းတွေထဲမှာထူးခြားတဲ့သတင်းတွေကတော့မြမစစ်တပ်ကနေပြီးတော့အာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာဒီကုံစင်းနှုံးတွေတိတိတသာတိုးနေတဲ့အတွက်ကြောင့်မလို့ပြည်သူတွေအခက်ကြုံနေရတယ်လို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနောက်ကမ္ဘာနိုင်ငံတွေအနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ပြတ်ခြေမုံမှုအတွက်နိုင်ငံအစိုးရတွေကစပြီးတော့အားလုံးပူးပေါင်းပြီးတော့ပြောင်းလဲမှုတွေလုပ်ကြဖို့အတွက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကပြောကြားလိုက်တဲ့သတင်းနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဓာကာမြို့တော်လူစီကားရနေရာမှာပောက်ကွဲမှုကြီးတဦးဖြစ်ပြီးတော့ခုနှစ်ဦးတေဆုံးသွားတဲ့သတင်းဒီထူးခြားတဲ့သတင်းတွေကိုကိုခင်မောင်ဆိုမင်းနဲ့အတူပြောပြပေးမှာပါမတင်ခိုင်
းဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ထိတ်တန့်ရောက်သတင်းတွေချိန်ညာပြီးနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော့
ဟုတ်ကဲ့တယ်လို့ပေါ့ဆင်ရနေစင်းနေလာလို့ပြောစီတောင်းလာအဲဆက်ပြီးတော့သူကပုံကိုစနေကံဖြုတ်ပြီးတော့ပြစ်တော့မဲ့အချိန်မှာသူလက်ထဲကနေပြီးတော့အပေါ်ကကွဲသွားတယ်ဖြစ်တဲ့လူပေါ့လေငယ်ရောက်ပေါ်ချင်းကြီးတွေကဆင်မစီတော့သူကမုန်းကြီးတော့ပေါ့လေအောက်ဆက်တိုက်ဆက်တိုက်ကြတော့ဒီစားပြီးတော့
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမှာဒေသခံတဦးတေဆုံးရမှုကိစ္စနဲ့ပတ်သက်ပြီးပြောပြခဲ့တာဖြစ်ပါတယ်ဒီသတင်းဆောင်မနဲ့အတူကလေးတွေကိုစစ်ကောင်စီကဖမ်းနေတဲ့အချိန်နေစစ်တပ်အာဏာသိမ်းပြီးတဲ့နောက်အလုပ်လက်မဲ့တွေတိုးလာတဲ့အကြောင်းရခိုင်မှာကိုဗစ် -19 ဖြစ်ပွားသူတွေတိုးပွားလာတဲ့အချိန်အနေနဲ့ဒေသတွင်းကိုဗစ် -19 အခြေအနေတွေကိုလည်းနှาศင်ချရဖို့ရှိပါတယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်ဆွမင်းတို့ကပြောပြပေးကြပါအောင်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုံစည်းနှုံတွေတိတိတသားတက်နေတဲ့အတွက်ဝင်ငွေသိပ်ပြီးမရှိတဲ့ပြည်သူတွေအခက်ကြုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The price increase is especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year. WFP plans.
နိုင်ငံမှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်နောင်စုတွေကရခိုင်နှုန်း80%လောက်ကအခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2,000လောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောထားတာပါ။ February လကစပြီးစားတောက်ကုန်စည်နှုန်းတွေဥပမာစားသုံးစီကိုကျင့်ရင်ဈေးက40ရခိုင်နှုန်းတက်လာတယ်လို့တခြားစားတောက်ကုန်ဈေးတွေလည်းတိတိတသာတက်လာနေတာကိုတွေ့အထူးဆိုရင်လည်း WFP ကပြောပါတယ် WFP ကမြို့ပြဆင်ချေဖုံးနေလူတု2,000လောက်အတွက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အသူပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲစားနပ်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးဘဏ်လည်ပတ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာတွေစက်ရုံပိတ်သိမ်းမှုတွေကြောင့်အလုတ်ကင်တွေလည်းဆုံးရှုံးနေတာဖြစ်ပါတယ်။ဆန်ပဲနဲ့တတိဝလံပြည်ပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းသန်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကသတိပေးထားတာပါ
။ဂျပန်ဝန်ကြီးဟောင်းတူဦးဆောင်တဲ့ကုမ္ပဏီတစ်ခုဟာမြန်မာစစ်တပ်စီမံကိန်းတစ်ခုမှာဖက်ဆက်လုတ်ကင်မှုစူးစမ်းနေတယ်လို့နီးစပ်တဲ့သတင်းရက်ွက်ကတင်ပြရပါတယ်။ဂျပန်မြန်မာဂျပန်မြန်မာဖွံ့ဖြိုးတိုးတက်ရေးအင်စတီကျူကိုဦးဆောင်သူလည်းဖြစ်ဂျပန်မြန်မာအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဂျပန်စာတိုက်နယ်ဆက်သွယ်ရေးဝန်ကြီးဟိုက်ဒိုဝါဒနာဘေးကသူ့အနေနဲ့စီမံကိန်းကိုပါဝင်ဖို့မဆုံးဖြတ်ရသေးတဲ့ဂျပန်ကုမ္ပဏီတွေကိုဝင်ရောက်လုပ်ကိုင်ဖို့အားပေးကူညီနေတဲ့အကြောင်းပြောပါတယ်။အဲ့ဒီအတွက်မြေငါးဖို့အတွက်စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းနဲ့မြေငါးကကိုတော့မပေးရသေးတဲ့အကြောင်းပြောပါတယ်။အဲ့ဒီဂျပန်မြန်မာအသင်းမှာကုမ္ပဏီပေါင်း100ကျော်ပါဝင်ပြီးဂျပန်အစိုးရကမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဖို့အားပေးခဲ့ပါတယ်။အဲ့ဒီအသင်းမှာဒူးဝင်ကြီးချုပ်နဲ့ဘန်ဒါရေးဝင်ကြီးတယ်ရိုအာဆိုးအပါအဝင်ဂျပန်အစိုးရနဲ့အတိုက်ခံပါတီကဩဇာရှိသူတွေပါဝင်ပါတယ်။မြန်မာအစိုးရနဲ့တခြားသတင်းအင်ဂျင်တွေအရဝင်ကြီးကြောင်ဝင်ကြီးဟောင်းဝါဒနာဘေးရဲ့ကုမ္ပဏီဟာမ မြန်မာစစ်တပ်ရဲ့စီးပွားရေးကုမ္ပဏီတွေနဲ့2016ခုနှစ်ကတည်းကဖက်ဆက်လုပ်ကင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီကုမ္ပဏီတွေမှာလဲဂျပန်မြန်မာအသင်းကဝါတာနာဘေးနဲ့သူ့ရဲ့သားဆူဇူကီတို့ပါအပါအဝင်ဂျပန်အစစ်မြေအရာရှိတွေပါဝင်ပါတယ်။ပြီးခဲ့တဲ့လကဝါတာနာဘေးကအင်္ဂလိပ်လိုဆောင်းပါးတစ်ဆောင်ရေးပြီးဂျပန်စစ်တပ်နဲ့အထူးဆက်ဆံရေးတိုးမြှင့်မှုအတွက်စိုးရိမ်မှုတွေရှိတယ်လို့သူ့အနေနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုဆက်သွယ်ခဲ့ကြအောင်ရေးသားထားပါတယ်ခင်ဗျာ
စစ်တပ်အာဏာသိမ်းပြီးပြီးချင်းမှာအဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်မှာတရားဆွဆူထားတဲ့အမှုတွေကိုတနင်္လာနေ့တုန်းကနေပြည်တော်တည်ထောင်တရားရုံးမှာဆက်ပြီးစစ်ဆေးခဲ့ပါတယ်ဒေါင်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေတဲကတုံ့မှုဖြစ်တဲ့တဘာဝဘေးရန်နဲ့စီမံခန့်ခွဲမှုဆိုင်ရာအုပ်ပဒေပုံမှန်25ပို့ကုန်တင်ကုန်ဥပဒေပုံမှန်8နဲ့ဆက်သွယ်ဥပဒေပုံမှန်69စတဲ့အမှု3ခုကိုစစ်ဆေးခဲ့တာပါပုံကုံတွင်းကုံအမှုနဲ့ဆက်သွယ်ရေးအမှုတွေကိုစစ်ဆေးကြားနာတာမှာဒေါင်ဆန်းစုကြည်ရဲ့ရှင်းနေရဘက်ကပြန်လည်မေးခွန်းမေးတာကိုတစ်ဖက်ကကောက်ခွက်ခွဲတဲ့အတွက်မေးခွန်းပြန်ပြီးတော့မေးခွန်းရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေဦးတီဝင်းက VOA ကိုပြောပါတယ်တမရဦးဝင်းမြင့်ပေါ်မှာတရားဆက်ဆိုထားတဲ့ဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ချိုးဖောက်မှုအတွက်ပါစစ်ဆေးတာဖြစ်ပြီးဒီမှုမှာဒေါန်ဆန်းစုကြည်အမှုနဲ့အမှုတကြွဲတဲ့ဖြစ်ပါတယ်။ဒီမှုမှာတနင်္လာနေ့ကတစ်ဖက်ကတင်ပြတဲ့တရားလိုပြတက်တွေတွေကိုပဲဆစ်ဆေးခဲ့တာပါ။အမှု၄မှုအတွက်တရားလိုပြတက်တွေ၁၀ရောက်ကိုတနင်္လာနေ့မှာဆစ်ဆေးခဲ့ပြီးနောက်ကျန်တက်တွေတွေကိုဇူလိုင်လ9ရက်ရုံးချိန်မှာဆင့်မင်းမယ်လို့ရှင်းနေဦးကြည်ဝင်းကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်တုံးတက်ကငယ်ပုတ်ကုံတွင်းကုံဥပဒေပုံမှန်၈ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်နှုံဆော်မှုဥပဒေပုံမှန်905ခွဲလို့ပြန်တဘာဝဘေးရန်နဲ့စီမံခန့်ခွဲမှုနဲ့အမှုစုစုပေါင်း9မှုနဲ့တရားဆက်ဆူခံထားရတာပါဒီကနေ့အင်္ဂါနေ့မှာလည်းအမှုတွေကိုဆက်ပြီးစစ်ဆေးဖို့ရှိပါတယ
်အိန္ဒိယနိုင်ငံမုံဘိုင်းမြို့မှာရှိတဲ့အသက်၁၈နှစ်အောက်ကလေးငယ်အနည်းဆုံးတစ်ဝက်လောက်ဟာကိုဗစ်ရောဂါကာကွယ်မှုတွေမလုပ်ကြပေမဲ့သူတို့ရဲ့ကိုယ်ခံအားနဲ့ခန္ဓာရည်ရှိကြတယ်လို့သက်ဆိုင်ရာအစိမ့်မြင့်ရာရှိတူကပြောပါတယ်။အဲ့ဒီကလေးတွေမှာယောဂကာကွယ်တဲ့ကိုယ်ခံအားတွေမြင့်မားကြတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကယောဂဒုတိယလှိုင်းအတွင်းလူထောင်ပေါင်းများစွာတည်ကြည်ခဲ့ကြတဲ့အချိန်မှာမွန်ဘိုင်းမြို့မှာအစိုးရကအဲ့ဒီလိုလေးလာမှုတွေလုပ်ခဲ့တာဖြစ်ပါတယ်။တချို့ကျွမ်းကျင်သူတွေကတော့ကတ်ယောဂတတိယလှိုင်းဟာကလေးငယ်တွေကိုလည်းရိုက်ခတ်နိုင်ခြင်းရှိတဲ့အတွက်မွန်ဘိုင်းမြို့မှာကလေးစေကူတာအဆောင်တွေပြင်ဆင်ထားကြပါတယ်။အသက်၁၈နှစ်အောက်ကလေးငယ်တဝက်ဟာကိုခံအားနဲ့ကာကွယ်နိုင်တယ်ဆိုတာသတင်းကောင်းဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကာကွယ်ဆောင်ရှောက်မှုတွေကိုရှော့မတွက်ပါဘူးလို့ပုံမှန်စီပင်သားရရေးလက်ထောက်မင်းကြီးစူရစ်ကန်ဒီကပြောကြားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 9859နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာနိုင်ငံတွေအနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့အတွက်ဥဆောင်မှုပူပေါင်းဆောင်ရွက်မှုနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ transformative agenda ကိုအပြောင်းလဲမှုတွေလှုပ်ဆောင်ချဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကတိုက်တွန်းလိုက်တယ်လို့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတင်းလာနေမှာပြောပါတယ
် And in a report published today the High Commissioner for Human Rights Michelle Bachelet made an urgent call for states to adopt a transformative agenda to uproot
system. ဆန္ဒစရလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြစ်ကနေတုတ်တင်နိုင်ဖို့အတွက်နိုင်ငံအားလုံးကနေအပြောင်းလဲတွေလုပ်ကြဖို့မဟာမင်းကြီး Michelle Bachelet ကဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်တောင်းဆိုပါတယ်လို့ပြောသွားတာပါ။နိုင်ငံတွေအနေနဲ့အစိုးရတရားလုံးကရောလူမှုအသိုင်းအဝိုင်းတစ်ခုလုံးကပါပြုပြင်ပြောင်းလဲမှုတွေကိုလုပ်ပြီးတုံ့ပြန်ကြဖို့အတွက်တောင်းဆိုတာပါ။ဒီလိုပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်အာဖရိကနိုင်ငံတွေကစင်တဲ့လာသူတွေပါပါဝင်နိုင်တဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပကြပြီးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေဒေသဆိုင်ရာအစီအစဉ်တွေနဲ့တနိုင်ငံလုံးအပြည့်အဝပါဝင်တုံ့ပြန်ကြဖို့နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပါပန်ကြားခဲ့တာဖြစ်ပါတယ်။ကမ္ဘာတလောဆနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတစ်နှစ်ကြာအချိန်ယူလေ့လာမှုကနေတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတနင်္လာနေ့မှာအစီအစဉ်ခန်းစာထုတ်ပြန်ခဲ့တာပါ။မနစ်ကဂျွန်လာတဲ့အမေရိကန်နိုင်ငံ မီနီယာပိုလစ်ရဲဖမ်းထားစဉ်အာဖရိကနယ်ဘွားဂျော့ချ်ဖလိုက်တိဆုံးခဲ့ရတဲ့နောက်မှာစတင်လေ့လာခဲ့တာလည်းဖြစ်ပါတယ်။လူမျိုးရေးခွဲခြားဆက်ဆံမှုမလုပ်ဖို့ဆန္ဒပြသူတွေပေါ်အစိုးရနဲ့ရဲကတုံ့ပြန်ကင်တွေရမှာအာဖရိကနယ်ဘွားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအစိုးရခန်းစားတင်ပြဖို့အပြင်ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ကျခံရစေဖို့နင်နာသူတွေကိုတရားသဖြင့်ဖြစ်စေဖို့ပါရည်ရွယ်ပြီးဒီအစိုးရခန်းစားကိုထုတ်ပြန်တာလို့လည်းပြောပါတယ်
။ဂျာမနီဝန်ကြီးချုပ်အန်ဂျလီနာမာကေးကရုရှားသမ္မတဗလာဒီမာပူတင်နဲ့ဒေသတွင်းကိစ္စရပ်တွေကိုထိပ်သီးခြင်းညနေချင်းဆိုင်ဆွေးနွေးတာဟာအကောင်းဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေကသူ့ရဲ့အဲ့ဒီလိုအဆိုပြုချက်ကိုဥရောပသမဂ္ဂ EU ဖွဲ့ဝင်တခြားခေါင်းဆောင်တွေကပယ်ချခဲ့ပြီးနောက်ထပ်မံပြောကြားလိုက်တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်ကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူဘယ်ဂျီယာနိုင်ငံဘရာဆဲမြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂ EU ဆွေးနွေးပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။သူ့ရဲ့အဆိုပြုချက်ကိုအရှေ့ဥရောပအထူးသဖြင့်ရုရှားနဲ့နယ်မြေချင်းထိစပ်နေတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေကပြချခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတွေ့ဆုံဆွေးနွေးမှုဟာရုရှားသမ္မတပူတင်ကိုစိုက်ဘာကွန်ပျူတာတိုက်ခိုက်မှုတွေဒါမှမဟုတ်ယူကရိန်းနယ်စပ်မှာရုရှားစစ်တပ်တွေဖျက်ချထားမှုတွေစတဲ့ရန်စားတဲ့လုပ်ရတဲ့အတွက်စူပေးလိုက်တယ်လို့ဖြစ်စီတဲ့အတွက်ပြချရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကလူစီကန်ရမော့ဖဇာရက်ကွက်မှာတနင်္ဂနွေနေ့ညနေပိုင်းကအဆောက်အဦတစ်ခုမှာကြီးမားတဲ့ပောက်ကွဲမှုဖြစ်ပြီးအနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်။အဲဒီပောက်ကွဲမှုကြောင့်အနီးတစ်ဝက်ကကားတွေနဲ့အနည်းဆုံးအဆောက်အဦ9လုံးပျက်စီးကုန်ပြီးဘာကြောင့်ပောက်ကွဲရတယ်ဆိုတာကိုရဲတပ်ဖွဲ့နဲ့မီးတပ်တပ်ဖွဲ့တွေကမဆုံးဖြတ်နိုင်သေးပါဘူး။ပောက်ကွဲမှုကြောင့်သေဆုံးသူ9ဦးရှိပြီးဒဏ်ရာသူတွေကိုတော့ဆေးရုံတွေပို့ပေးခဲ့တယ်လို့ဒါကာရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်။ဒါကာမျိုးတော့ဒုတိယရဲမင်းကြီးကတော့ဒီပောက်ကွဲမှုဟာကြီးမားကြောင့်နဲ့မီးတပ်တပ်ဖွဲ့တွေဒဏ်ပြန်ကြမ်းဖက်တိုက်ဖွဲ့ဖွဲ့တွေဒီဟိုရောက်လာလာပြီးတော့ဘာကြောင့်ဆိုတာကိုပူးတွဲစုံစမ်းနေတယ်လို့လည်းပြောပါတယ်။
တရုတ်ကွန်မြူနီပါတီတည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့တရုတ်နိုင်ငံဘေကျင်းမြို့မှာလမ်းတွေပိတ်ရဲတပ်ဖွဲ့ဝင်တွေဝင်မြောက်များချာထွားပြီးမြို့တော်အနှံ့မှာနိုင်ငံအလံပုံဖော်မဲ့မီရှူမီဘန်းတွေပြင်ဆင်ထားတာတွေကိုပေါ်တူးနေကလေ့ကျင့်ကြပါတယ်။ရှေ့လဇူလိုင်တရနေ့ကွန်မြူနီပါတီတည်ထောင်ခြင်းနှစ်တရာပြည့်အတွက်ပန်းမျိုးစုံကိုလမ်းတွေပေါ်မှာပြသအလံတွေကိုနေရာအနှံ့လွှင့်တူကြိုတင်ပြင်ဆင်ရုံမှာလုံခြုံရေးအတွေ့လဲစောင့်ကြည့်မှုတွေကိုနေရာဒီသတင်းပတ်ထဲမှာကြိုတင်ပြင်ဆင်ထားကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးခင်မောင်ဆိုမင်းတို့ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာဒေသခံတယောက်တေဆုံးရတာနဲ့ပတ်သက်လို့လက်နက်ကန်ရှမ်းမြောက်ပိုင်းအဖွဲ့ SSPP SSC အပေါ်ကန့်ကွက်ဆန္ဒပြတဲ့ပွဲမှာဘုံလေးလုံးပောက်ကွဲတဲ့အတွက်နှစ်ဦးတေဆုံးပါတယ်သုံးဦးထပ်မံထိခိုက်ဒဏ်ရာရပါတယ်တေဆုံးသူနှစ်ဦးဟာဘုံခွဲဖို့ကြိုးစားစဉ်ပောက်ကွဲတေဆုံးတာဖြစ်ပုံရပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်မြောက်ပိုင်းသတင်းကိုမတ်ခွာညိုပြောပြထားပါတယ်ရှင
်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်မှာ SSPP SSC ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ဖမ်းဆီးခဲ့တဲ့မန်ဆွန်းရာသားတယောက်တေဆုံးခဲ့တာနဲ့ပတ်သက်လို့ယာနဲ့ချီတဲ့ပြည်သူတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နန်းခမ်းမြို့နယ်လမ်းမကြီးမှာဆန္ဒပြနေချိန်နေ့ကနေ့2နာရီလောက်ကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဘုံလေးလုံးဇက်တိုက်ပောက်ကွဲခဲ့ကြောင်းနဲ့ဒီပောက်ကွဲမှုမှာထိခိုက်သေဆုံးတာတွေရှိတဲ့အကြောင်းနန်းခမ်းမြို့ကတူဦးက VOA ကိုအခုလိုပြောပါတယ်
။ဘုံဖြစ်တဲ့လူပေါ့ဆယ်ငါးစီးနဲ့လာတဲ့လူပြောစီတောင်းတာအဲဆက်ပြီးတော့သူတို့ကဘုံကိုဆက်လက်ကြံဖြုတ်ပြီးတော့ဖြစ်တော့တဲ့အချိန်မှာသူတို့လက်ထဲကနေပြီးတော့အပေါ်ကကွဲသွားတယ်။ဖြစ်တဲ့လူပေါ့လေမြောက်ကိုချင်းကြီးပြေသွားတယ်။ဆယ်စီးကတော့သူကမုန်းကြီးလာပေါ့လေ။အောက်ဆက်တိုက်ဆက်တိုက်ကြတော့ဒီစားပြီးတော့ကနပြတ်တဲ့လူတွေဆက်တဲ့နေရာမြေလက်ပြားကြောင်းနားမှာအာနှစ်ခဏဖြစ်တယ်အဲပြစ်တော့ဒီသူလဲခြိသွားတယ်ဒီသူတဲကခြေတော့ပြတ်သွားတယ်နှစ်ပြောင်းလက်ခြိသွားတယ်အဲဒီအဲဒီတဲ့မြောက်နားတော့ဘုံးတန်ခြိသွားတဲ့ကလေးမတယောက်လည်းရှိတယ
်ပောက်ကွဲမှုတွေဖြစ်ပြီးနောက်မှာထိခိုက်ဒဏ်ရာရသူတွေကိုလူမှုကူညီရေးအသင်းကလာရောက်တည်ယူသွားပေမဲ့တေဆုံးသူ2ဦးကိုတော့တပ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေလာရောက်ရှင်းလင်းတာကိုစောင့်နေတယ်လို့ပြောပါတယ်ဒီထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေကိုလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ
်ဒီထိခိုက်တာကရောဆယ်က3ယောက်ရှိတယ်ဆေးရုံရောက်သွားပြီအခု4ယောက်ကျတော့ဒီ7ဦးရောက်လာပြီးတော့သူကဆရာဖို့လုပ်တဲ့အချိန်မှာ နောက်ထပ်ဒက်တစ်ပေါ်ဒီလိုတွေ့တယ်ဒီလိုအလောင်းဘဝမတည့်ရင်ဖြစ်နေတယ်ဒီမှာအနာမကရဲဖြစ်နေတယ
်စစ်တပ်မှန်ရှင်လင်းရေးအဖွဲ့တွေရှင်လင်းပြီးမှပဲတည်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုစန္ဒပြသူတွေပေါ်ဘုံခွဲတိုက်ခိုက်တာဘု து လက်ချက်လဲဆိုတာအခိုင်အမာမသိရသေးပေမဲ့ဒေသခံအများစုကတော့ SSPP SSC ရှမ်းမြောက်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့ခန့်မှန်းနေကြပါတယ်။နန်ခမ်းမြို့နယ်မန်စွန်းရွာကစိုက်ဆံအိုက်ခိုင်းကို SSPP SSC ရှမ်းမြောက်တပ်ဖွဲ့ကမေလကုန်ပိုင်းကဖမ်းဆီးသွားခဲ့ပြီးဒီလ29ရက်နေ့မှာတော့တွေ့တိုးရောဂါနဲ့သေဆုံးခဲ့ကြောင်းမိသားစုကိုအကြောင်းကြားခဲ့ပါတယ်။29ရက်နေ့ညတော့ကတေဆုံးသူမိသားစုနဲ့ဒေသခံရွာသားတွေဟာနန့်ခမ်းမြို့ SSPP ရုံးကိုတွားရောက်ပြီးအလောင်းပြန်ပေးဖို့တောင်းဆိုခဲ့တာမရတဲ့အတွက်ဒီကနေ့မြို့တွင်းမှာလှည့်လည်ပြီးကန့်ကွက်ဆန္ဒပြကြတာပါအခုလိုဆန္ဒပြချိန်မှာပောက်ကွဲတာကြောင့် SSPP SSC ရှမ်းမြောက်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းဒေသခံတွေကပြောနေကြတာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ SSPP SSC ရှမ်းမြောက်တပ်ဖွဲ့နဲ့TNL တအံပလောင်ပူပေါင်းတပ်ဖွဲ့တွေဟာ RCSS SSA ရှမ်းတောင်ပိုင်းတပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေသလို TNL တအံပလောင်နဲ့ RCSS SSA ရှမ်းတောင်ပိုင်းတပ်ဖွဲ့တွေကလည်းဒေသခံရွာသားတွေကိုဖမ်းဆီးတာတွေရှိတဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်ဒီဒေသထဲမှာတိုင်းရင်းသားလက်နက်ကင်ချင်းချင်းပြိပက္ခဖြစ်နေသလိုစစ်ကောင်စီတန်းတဲ့တိုင်းရင်းသားလက်နက်ကင်တွေချာမှာလည်းစစ်ရေးတင်းမာမှုတွေရှိနေစေပါဒီနေ့နေခင်တနာရီလောက်ကလည်းလာရှုမူဆယ်လမ်းမကြီး105မိုင်အနီးမှာစစ်ကောင်စီတပ်နဲ့အမည်မသိလက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တာကြောင့်ပြည်ထောင်စုလမ်းမကြီးကိုတနာရီကျော်ကြာလမ်းပိတ်ထားခဲ့ပါတယ်။အဲ့ဒီဒေသဘက်ကတော့ KIA ကချင် TNL တအောင်ပလောင်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေအဓိကလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်ရှင်
။ရန်ကုန်ကသတင်းပေးပို့ချက်ကိုမက်ခွာညိုပြော့ပြပေးခဲ့တာပါရှင်။နောက်ပိုင်းမှာတော့မြန်မာနဲ့ဒေသတွင်း COVID-19 အခြေအနေနောက်ဆုံးရသတင်းတွေကိုစူးစီးတင်ပြပေးမှာပဲ။ဒီမတိုင်ခင်အခုရေဆုံးတော့ဆင်အာနာတိမ်မှုဆန်ရသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။စစ်ကောင်စီတပ်တွေဖမ်းသွားတဲ့ထက်ကအသက်မပြည့်သေးတဲ့ကလေးတွေကိုကလေးတငယ်အခွင့်အရေးနဲ့အညီဆောင်ရွက်ဖို့လိုတယ်လို့သူတို့အရေးကိုဆောင်ရွက်နေတဲ့ရှင်းနေတွေကတောင်းဆိုကြပါတယ်။လက်ရှိမှာဖမ်းခံထားရတဲ့ကလေးတွေဟာကလေးတငယ်ဆိုင်ရာအခွင့်အရေးဥပဒေတွေဆုံးရှုံးနေတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုမိုက်အင်ချင်းနိုင်ပြောပြပေးမှာပါရှင
်။စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးတငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတိုင်းနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးတငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတဦးကအခုလိုပြောပါတယ
်ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းခဲ့တဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာလို့ဖြစ်နေဟိုဘာဖြစ်လို့လဲဆိုကလေးတို့ဖမ်းတဲ့အခါကျရင်လက်ထိပ်မခတ်ရအောင်ပြင်မဆိုင်နိုင်ရအောင်တော့ပြင်ဘာကြောင့်သူတို့ဖမ်းတယ်ဆိုတော့ရှင်းပြမှာကလေးတငယ်ခွင့်ဉာဏ်ဆိုင်ဥပဒေ2019မှာအပြင်းလင်းရှိပြီးတဲ့ကိစ္စရဲကဘယ်လိုဖမ်းရမလဲဆိုတော့ပါတယ်ဒီခါကျရင်အဲ့မှာလည်းဆဖန်းတဲ့ကလေးကကလေးတွေကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတဲ့ဟာညှင်းညိုးဆုံးနော်အဲဆဖန်းကလေးကပြီးခါကျရင်လည်းတော့အသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲရဲအနေနဲ့ဆော့ဆန်းတဲ့ကိုသူတို့ကကလေးတွေနဲ့ပတ်သက်တဲ့ဆော့ဆန်းတဲ့ကိုစီစီရမယ်မရှိရင်သက်ဆိုင်တဲ့မိသားတွေကိုကျွန်တော်တို့ပြန်ပြီးတော့မေးမြန်းရမယ်ပြီးအញ្ញံဆုံးသူကဖြစ်နိုင်တဲ့မိသားတွေကိုចောင်းကြရမယ်ဟိုထဲသူတွေမိသားတွေဆွေမျိုးတွေကိုចောင်းကြရမယ်ချက်ချင်းဘယ်သူမှချက်ချင်းចောင်းမကြအောင်ဦးလက်ရှိအခြေအနေကမိသားစုတွေအသိပေးရမယ်သူခန်းခန်းခဲ့ရင်တော့မိသားစုချက်ချင်းသိပေးရမယ်ကိစ္စမိသားစုတွေကအတိမပေးတဲ့ဒီမိသားစုကသာဆုံးဆန်းအောင်ပင်လားရှာမှမသိဘူး။အဲ့ဒါနှစ်ပတ်နှစ်။နှစ်ပတ်သုံးလဆုံးလို့ကျွန်တော်တို့ကတရားရုံးအမြန်ဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးမှာမတင်တင်ပို့ရလို့ပြောတော့ညာလေ။ဥပမာဖြင့်ရဲစခန်းမှာချုပ်ပိုင်ခွင့်မရှိဘူး။အကျဉ်းထောင်မှာချုပ်ပိုင်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရ။ရဲစခန်းနဲ့အကျဉ်းထောင်မှာမြေတိအကြောင်းလေးများချုပ်ခွင့်ပေးလို့မရအောင်ချုပ်နိုင်လည်းမရှိဘူး။ပေးလို့မရအောင်။ဒါမှမဟုတ်ရဲစခန်းမှာအများကြီးပဲကလေးတွေက။ပြီးတစ်ခါကျအကျဉ်းထောင်မှာလည်းချုပ်ခွင့်မရှိဘူး။ဒါတွေကအခွင့်အရေးထိမ့်သိမ့်ဒီမှာထိမ့်သိမ့်မှာလည်းရတယ်။လူမှုရေးဦးစီးဌာနကဟိုတင်နေကြောင်းလည်းရမယ်။ဒီပါစီပြန်အလိုရမယ်။သူမရိုက်ဆော့ဆော့ကြီးကတခုခုမှထားလို့ရမယ်။ဆိုရနီးလန်းလို့ရှင်းတော့အောင်။အခုကတော့မျိုးနယ်ကရှင်းသုံးတာငဲနေ။နော်အဲ့ဒါအများအဲ့အိမ်မှနေတခု။နောက်ကတရားရင်ဆိုင်မယ်။အများဆုံးကလေးမှုတွေအများဆုံးစစ်ဆေးပေးရမှာ။တချို့နေရာကကလေးမှုတွေအများဆုံးမစစ်ဆေးပေးတဲ့ဒီပုံမှန်တရားစီရင်ပုံစံတိုင်းပဲဟိုဟာစစ်ဆေးနေ။
စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေတဲကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်။ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိသလိုတချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့ မိသားစုဝင်တအူအူပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကုံးမြို့မှာတော့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတအူကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိမ်းရှောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့သမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွတ်ပေးတာမရှိသေးပါဘူး။ဒါအပြင်မြင်းကြံမျိုးမှာဆိုရင်လေရင်းနှီးရဲတအူးကိုလက်နက်ကင်တစုကဂျွန်လ17ရက်နေ့ကပြစ်ခတ်တပ်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်နွယ်လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တအူးလည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ကိုတနေ့ကတော့အဖြစ်ဘက်ကဘာကြီးတွေရှိရလဲ။ဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုတ်လေတဲ့23ရက်နေ့က။အဲ့ဒါကျွန်တော်တို့ဘာကြီးတွေတော့မသွားကြဘူးကြောက်တော့ဘူး။ကျွန်တော်ငိုရို့လို့ဆိုပြီးသူသွားတယ်။ပါတဲ့ထိုင်ကြတော့သူတို့ကကြံတဲ့လူတွေပဲလာခန်းခံတယ်ကျွန်တော်တို့ကနိုင်ငံရေးကိုအစွမ်းအောင်လှုပ်ရှားမှုလုပ်တယ်ပေါ့နော်ဒီကလေးကိုသူတို့ပြန်လွှတ်မပေးဘူးနှစ်ရက်နေရုံးချင်းကြတယ်နော်အမခံရမယ်မရဘူးလို့မတိကျဘူးသူကစောင့်ကြည့်လို့ပဲပြောလိုက်တာ
ရင်တန်းရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိတယ်ဆိုတဲ့သတင်းအရအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရားရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလင်းငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြပါတယ
်မိုးကကပေါ့နော်ဒီကလေးလေးတယောက်ပေါ့သူ့ဖခင်ကတော့ဒီကိစ္စရဲ့ကြောင့်မလို့ဟိုဖြစ်သွားတယ်အခုကလေးကသူ့ကိုပုတ်ထားတယ်ဆိုတဲ့သတင်းတွေထွက်နေတာပေါ့နော်အဲ့ဒီလိုမျိုးသတင်းကိုကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးတင်ရကာကွယ်စောင့်ရှောက်ရေးကနေပြစ်ချင်တယ်ဒါတော့ကိုတုံလို့ပို့ကောင်းပါရဲ့ဘာကြောင့်ဆိုတော့အသက်ဒီ5နှစ်ဆိုတဲ့အရွယ်ကလေးကချုံနောင်ထားရမယ့်အရွယ်မဟုတ်ပါဘူးဘလို့ဒီနေ့ပဲဖြစ်ချုံတော့ထားလို့မရပါဘူးတစားကန်လည်းမရဘူးဘလူးနီးမှမရပါဘူးတကယ်ရင်ကျွန်တော်တို့ဒီ2019မှာပြသန်းလိုက်တဲ့အထက်ကလေးတွေရဲ့ခွင့်ပြုဆရာဥပဒေမှာဆိုရင်အသက်16နှစ်အောက်ကိုတော့မှကျွန်တော်တို့ဥပဒေနဲ့ထိန်းချုပ်ထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတွေများတဲ့အထူးသဖြင့်ဟိုထိခိုက်လေတဲ့ကလေးများဖြစ်ဖြစ်ကြောင်းမလို့ကိုယ်ကိုယ်တိုင်ပြသန်းတဲ့ဥပဒေကိုကိုယ်ကိုယ်တိုင်တကယ်လိုက်နာဖို့ကလေးများကိုကာကွယ်စောင့်ရှောက်ဖို့တော့တော်မယ်တောင်းရှိတဲ့ဒီလေးပါနော်အများရန်ပြန်ပြီးတော့မှတတိချက်စီခြင်းနဲ့ပြန်ပြီးတော့မှအလေးထားစီခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ထိုးထားသလိုပြည်တွင်းမှာလည်းကလေးငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကြမ်းကျင်သူတွေကယူဆပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းကြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ 9,200 ကျော်ရှိပြီးအဲ့ဒီထဲကမှ 221 ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရန်ထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ 1,966 ယောက်ရှိပါတယ်။အာဏာသိမ်းတာကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတေဆုံးသူ800ကျော်ရှိပြီးအဲ့ဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စီးရင်ဟာချဲ့ကားလွန်းတယ်လို့တုံ့ပြန်ထားပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကျွန်တော်အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့ရခိုင်ပြည်နယ်ဘက်က COVID-19 အခြေအနေပြောပြပေးခြင်းပါတယ်COVID-19 ရောဂါကူးစက်သူတွေတိုးနေတဲ့ရခိုင်ပြည်နယ်မှာစာတင်ကျောင်းတွေနဲ့ဘန်တွေမှာပါကူးစက်သူတွေရှိနေပါတယ်။ COVID ကြောင့်သေဆုံးသူတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်တွင်းကလူမှုချမ်းမှာတော့နှာခေါင်းစီးတက်တာလို့ COVID စီးကမ်းချက်တွေကိုသိပ်ပြီးတော့အလေးမထားကြသေးပါဘူး။အနာပိုင်တွေဘက်ကတော့ COVID-19 ကူးစက်မှုနဲ့ပတ်သက်ပြီးစိုးစိုးဝါးဝါးမဖြစ်အောင်စောင့်ကြည့်နေတယ်လို့ပြောပါတယ်။ရခိုင်ကလာတဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
ကိုဗစ်အတီးပြုတ်လူနာတိုးလာနေတဲ့ရခိုင်ပြည်နယ်တွေကတန်တွဲတောင်ကုတ်မောင်တော်နဲ့စစ်တွေမြို့နယ်တွေမှာကာယရောဂါကူးစက်သူတွေရှိနေပါတယ်။ ဇွန်လ28ရက်တနင်္လာနေ့မနက်ပိုင်းမှာလဲစစ်တွေစစ်ရုံမှာပိုးတွေလူနာတဦးတည်ဆုံသွားခဲ့တယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှဒေါက်တာကြည်လွင်ကပြောပါတယ
်လူနာအသက်35နှစ်ရှိတဲ့အမျိုးသမီးပါသူကငကိုယ်တည်းကစီးချူရောရှိပါတယ်အဲ့တော့မနေ့ကလာတဲ့အခါကျတော့မနေ့ကမှသူကအသက်ရှူလို့မဝဖြစ်လာတယ်အောက်ဆီဂျင်တွေကျလာတယ်ဆိုပြီးကျွန်တော်တို့ကကိုဗစ်တန်တရားရှိလို့စစ်လိုက်တဲ့အခါပိုးတွေတာဖြစ်ပါတယ်ဒီနေ့မနေ့မှာတော့အဆုံးသွားပါတယ်
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တွေဖြစ်ပြီးစစ်တွေမြို့မှာအများဆုံးကူးစက်ခံနေရတာလည်းဖြစ်တယ်လို့ဒေါက်တာကြည်လွင်က VOA ကိုပြောပါတယ
်။ဟိုကျွန်တော်တို့ရခိုင်ပြည်နယ်မှာဒီနေ့အထိပေါ့နော်ကိုးတွေ့တဲ့လူနာအလုံး119ဦးရှိပါတယ်။တော့အများဆုံးကတော့စစ်တွေမှာဖြစ်ပါတယ်။စစ်တွေမှာ80ဆန္ဒရတော့တန်တွဲမောင်တော်တောင်ကုန်းမှာတယောက်တွေ့ပါတယ်။စစ်တွေမှာလူ80တွေ့ပါတယ်။အဲ့တော့85ယောက်ကဒီနေဆက်ကုံတွေကြီးကနေလာတဲ့ခြေသမားသင်္ဘောသားတွေမှာတွေ့တာဖြစ်ပါတယ်။ကျွန်တော်တို့မောင်တော်မှာတော့ခိုးဝင်တဲ့လူတွေမှာတွေ့တာရှိတယ်။နောက်ဒေသခံတွေမှာတွေ့တာလည်းရှိပါတယ်။တောင်ကုန်းနဲ့တန်တွဲမှာတွေ့တာတွေကတော့ဒီဒေသခံတွေဖြစ်ပါတယ
်။ဇွန်လ15ရက်နေ့ကလည်းတန်တွဲမြို့နယ်ငပလီမြို့ဂျိတ်တော်ကျေးရွာအတွင်းကစာသင်ကျောင်းတစ်ခုမှာကျောင်းဆရာမတူဦးကိုဗစ်ကူးစက်ခဲ့တယ်လို့ဇွန်လ18ရက်နေ့ကလည်းမောင်တော်မြို့မြမစီဝါရေးဘဏ်ဝန်ထမ်းတဦးစီမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။အခုလိုပြည်တွင်းကူးစက်မှုတွေရှိလာပေမဲ့လည်းရခိုင်ပြည်နယ်တွင်းကဘဏ်တွေကျောင်းတွေနဲ့အလုပ်ရုံတွေကိုပိတ်ဖို့အထိမလိုအပ်သေးဘူးလို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ဦးလှသိန်းကပြောပါတယ
်။အကုန်ကြောက်ပြီးတော့လော့ခ်ဒေါင်းသာရှာလိုက်ရင်အကုန်လုံးအခက်အခဲဖြစ်သွားနိုင်တဲ့အတွက်ကျွန်တော်တို့ဒီအလုပ်ယုံတွေအလုပ်ဌာနတွေကျောင်းတွေမှာစူးစူးပွားပွားမဖြစ်လာဘူးအတွက်စီးနဲ့ကန်းနဲ့ဖြစ်အောင်ဒီနယ်ကောင်စီရောဒီနယ်ကိုဗစ် -19 ထိန်းချုပ်ရေးကာကွယ်ကုဒီကာကွယ်တွန့်ပြန်ရေးအဖွဲ့အစည်းနဲ့မျက်ခြေမပြတ်တတိရှိရှိဆောင်ရွက်လျက်ရှိတယ်လို့ပြောကြလို့ပါဟုတ်ကဲ့ပါလောလောဆယ်တော့မလိုသေးပါဘူးတကယ်လို့လိုလာရင်ပိတ်ဖို့ကသူဒေသအာနာပိုင်ပေါ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာလိုအပ်ရင်ပိတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်ကျွန်တော်တို့ဟာဟိုပိတ်ဖို့မပိတ်ဖို့ဆိုတာကိုအခြေခံအားဖြင့်ပိတ်သင့်ပြီလားပိတ်ဖို့လိုပြီလားဆိုတာကိုအများနဲ့စောင့်ကြည့်နေပါတယ်အများနဲ့နိုးနိုးကြားကြားရှိပါတယ်လို့ပြောကြလို့ပ
ါရခိုင်ပြည်နယ်တွင်းမှာဒီကနေ့ထိကိုဗစ် -19 ရောဂါကူးစက်ခံရသူ100ကျော်ရှိတယ်လို့ဒီနယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းပြည်သူလူထုကြားပုံမှန်သွားလာလှုပ်ရှားနေကြတာကိုတွေ့ရတယ်လို့ကျောင်းတွေဘန်တွေနဲ့ဈေးတွေမှာလည်းလူတော်တော်များများကနှာခေါင်းစည်းမတတ်တာကိုတွေ့ရပါတယ်။ကိုဗစ်စီကံတင်းကျပ်တာမျိုးလည်းမတွေ့ရသေးပါဘူး။တယောက်နဲ့တယောက်ခက်ခွာခွာနေရမယ့်စီကံချက်တွေကိုလည်းအများစုကလိုက်နာတာမျိုးမတွေ့ရပါဘူးခင်ဗျာ။
VOA ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေနေ့စဉ် TV သတင်းလွှာအစီအစဉ်ကိုနှိပ်လိုက်ရင်ဆယ်ရက်စာပြန်ပြီးတော့ကြည့်ရှုနိုင်သလိုအပတ်စဉ် TV မဂ္ဂဇင်းကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့
soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2020ခုနှစ်ဇွန်လ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဆီယနာသိမ့်မှုနောက်ပိုင်းအလုတ်လက်မဲ့တိုးလာတဲ့အကြောင်းမြန်မာနဲ့ဒေတာတွင် COVID-19 ကူးစက်ဖြစ်ပွားမှုနောက်ဆုံးရသတင်းဆောင်ပါတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့
ပြောရှင်ဒီပေါ့ဟိုအခု CDM ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်အဲ့ CDM ထောက်ပံ့မှုတွေကမြင်ဆက်မှုမရှိတော့ဘူးနှိမ့်ကွေးလာတယ်ပေါ့နော်အဲ့ဒါတွေအတွက်ကိုဒီပြည်ပကလူငယ်ဒီကောဒီပြည်တွင်းက
အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒါအပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့မြန်မာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးလိုပါတယ်ရှင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာတနိုင်ငံလုံးကဆက်မှုစုံတွေအပါအဝင်တခြားကန္ဓာပေါင်းစုံကပေါ်ထွက်လာတဲ့အလုတ်လက်မဲ့နှုံဟာဆယ်စင်းကျော်ရှိသွားပြီလို့အလုတ်သမားတမကတွေကပြောပါတယ်။မြန်မာနိုင်ငံတွင်းကဆက်ယုံတွေပိတ်နေတဲ့အခြေအနေအလုတ်လျှော့ချခံရမှုအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးလုံခြုံရေးမတိမငြိမ်မှုတွေဖြစ်နေတာကြောင့်ဆိုင်ယုံအလုတ်ယုံလုပ်ငန်းကြီးတွေတစ်ခုပြီးတစ်ခုပိတ်နေကြရပါတယ်။ပြီးခဲ့တဲ့ရက်ကပဲအလုတ်သမားထောင်ထဲကြီးရှိတဲ့ရန်ကုန်တိုင်းလှိုင်းသာယာဆက်မှုဇုံကဟန်မောက်အထည်ချုပ်ဆိုင်ယုံပိတ်ခဲ့တယ်လို့ကြေညာခဲ့တယ်လို့အလုတ်သမားယာကြီးရှိတဲ့ဆိုင်ယုံနှစ်ခုလည်းထပ်ပိတ်ဖို့ပြင်ဆင်နေပါတယ်။အခုလိုဆိုင်ယုံတွေပိတ်နေတာကြောင့်အဲ့ဒီဆိုင်ယုံတွေမှာအလုတ်လုံးနေကြသူတွေအလုတ်လက်မဲ့ပြဿနာတွေရှိလာနေတယ်လို့အလုတ်သမားတမကတွေကထောက်ပြနေပါတယ်။
ဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျွန်တော်တို့အလုတ်လက်မဲ့တွေဆက်ပြီးတော့မှဖြစ်မယ်။အာနောက်ဒီစက်ယုံကြီးတွေလည်းဆက်လက်ထွက်ခွာနိုင်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အာထဲချုပ်ကဏ္ဍကတော့အာတော်တော်လေးကိုကျွန်တော်တို့ပျက်စီးသွားနိုင်တယ်ရှင့်။နောက်ဆုံးဟိုတောက်ခံထားနိုင်တာကတော့ထုံးစံအတိုင်းပေါ်လေနော်။စစ်ကောင်စီနဲ့ close ဖြစ်တဲ့ဒီတရုတ်နိုင်ငံသားပိုင်စက်ယုံအများစုနဲ့တခြားနိုင်ငံသားလေးတွေပေါ့ကိုရီးယားပိုင်စက်ယုံအချို့လေးတွေပဲကြံခဲ့နိုင်တယ်လို့တော့ကျွန်တော်တို့ကတော့ခန့်မှန်းထားပါတယ်ရှင့်။ဟုတ
်။လုံသမားတမကတခုရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရပ်ဆိုင်းသွားတဲ့အထည်ချုပ်စက်ယုံပေါင်းမြန်မာနိုင်ငံတဝန်းမှာ200ကျော်သွားပြီလို့လုံသမားတမကတချို့ကပြောပါတယ်။ဝန်ထမ်းလာစားမပေးနိုင်တာကုန်ကြမ်းသွင်းမှုခက်ခဲလာတာကုန်ကြောပို့လို့မရတော့တာဒီလိုအကျက်သေးတွေကြောင့်စက်ယုံပိတ်သိမ်းတာတွေကအနှိမ့်နဲ့အမြန်ဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းထားကြပါတယ
်ကျမတို့အလုတ်သမားရေးဆောင်ရွက်တဲ့လူတွေအနေနဲ့စူးစမ်းပြီးတော့မှကျမတို့စည်ရင်းပြုစုထားတာကတော့ဒီ February 10ကနေပြီးတော့မှအခုဂျွန်လအထိဆိုလို့ရှိလို့ရှိရင်တော့ဆယ်သိန်းဝင်းကျင်လောက်အလုတ်လက်မဲ့ဖြစ်သွားပြီလို့ကျမတို့ခန့်မှန်းရပါတယ်ရှင့်အထူးသဖြင့်ကတော့အမျိုးသမီးလူသားတွေအလုတ်လက်မဲ့တွေဖြစ်ကုန်ပါတယ်အဲ့အတွက်ဆိုးကျိုးတွေကတော့ကျမတို့ဒီနောက်ဆက်တွဲပေါ့နော်မိသားစုစားဝတ်နေရောကျန်းမာရေးပေါ့နော်အဲ့ဒါတွေကိုပြင်းပြထန်ထန်ထိခိုက်သွားတယ်အဲ့တော့ကျမတို့ကုခန့်မှန်းတဲ့ဆယ်သိန်းဝင်းကျင်ထပ်ပိုးနိုင်ပါတယ်
ရန်ကုန်ဆက်မှုဇုံတွေကအထည်ချုပ်လုပ်ငန်းတစ်ခုထဲမှာတင်လုတ်ကင်နေတဲ့လုတ်သားက9သိန်းလောက်ရှိပါတယ်။မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းအဲ့ဒီနေရာတွေမှာလည်းဆက်မှုဇုံအထည်ချုပ်လုပ်ငန်းတွေရှိပါတယ်။တချို့ဆက်ယုံတွေကလုပ်ငန်းကောင်းကောင်းမလဲပတ်နိုင်တော့လို့ဝန်ထမ်းလာစာကိုအပြည့်အဝမပေးနိုင်ကြပါဘူး။အလုတ်သမားခန်းစား권ငွေကိုထဲမတွက်တော့ပဲအ ਨੇ ဆုံးလောက်ခလာစာနဲ့တွက်ချက်ပြီးပေးတဲ့ဆက်ယုံတွေလည်းရှိပါတယ်။သွေးစည်းညင်ညွတ်သောတမကကမန်နန်းဝေကအခုလိုပြောပါတယ်။
အဘလို့ဖြစ်နေသူတော့ဘာဖန်လေးကငိုထောက်ရတာချက်သေးသွားတယ်။အာလုံးရှိနေရတယ်အလိုသမားတွေကိုလက်စာပြမပေးနိုင်တော့လို့လို့ဟာရေကျွန်တော်တို့လက်ကြိုက်ကြနေရတယ်ပေါ့နော်။ဖြစ်ဖြစ်နောက်ပိုင်းမှာနိုင်ငံရေးရှိနေပို့ဆိုးရလိုက်နိုင်တယ်တတိယထွက်နေအများကြီးရှိတာဟုတ်။အဲ့ဒီနဲ့ပတ်သက်ပြီးတော့လုံးလုံးလုံးရှိနေတချို့သူတို့မှလည်းဆွေးကြုံမှုရှိနေတဲ့အတွက်တော်တော်များများကြားနာတယ်ဒီ20လောက်ပြည်မှာတော့ကြားနာတာ
။နိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေမှာအလုံးရှင်တွေကအလုံးသမားအခွင့်အရေးကိုပို့ပြီးချိုးဖောက်နေကြတယ်လို့အလုံးသမားတွေကပြောပါတယ်။ဒါကိုဖြည့်ရှင်းနိုင်မဲ့အလုတ်ရှင်အလုတ်သမားအစိုးရတုံးမွင့်ဆိုင်ရန်နေရကလည်းရက်ဆိုင်သွားပါတယ်ဆန္ဒပြပွဲတွေအတော်လေးအားကောင်းခဲ့တဲ့မေလထဲမှာစက်ယုံလှုပ်သားတွေပါဝင်ခဲ့ကြတယ်လို့စစ်ကောင်စီရဲ့ရန်နေရရက်တန့်မှုရည်ရွယ်ပြီးအကြမ်းမဖက်ဖဲအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုလည်းလုပ်ခဲ့ကြပါတယ်စစ်ကောင်စီကလည်းအလုတ်သမားအဖွဲ့အစည်း16ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ခဲ့ပါတယ်နိုင်ငံရေးလုံခြုံရေးမတိမကျဖြစ်နေချိန်မှာကိုဗစ်ကပ်ရောဂါအန္တရာယ်ပြန်ရှိလာနေတဲ့အတွက်အလုတ်ကင်တွေထိခိုက်ပြီးဝင်ငွေရက်သွားမှာကိုအလုတ်သမားအချို့ကလည်းစိုးရိမ်နေကြတယ်လို့သိရပါဗျာခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်။ထိုင်းနိုင်ငံနဲ့ဒေသတွင်းကကိုဗစ် -19 အခြေအနေတွေကိုဆက်လက်တင်ပြပေးလိုပါတယ်။အရင်ဆုံးထိုင်းဘက်ကသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံတက်ပြည်နယ်မဲဆောက်မြို့နယ်မဲတောင်ရပ်ကွက်ကမြန်မာနိုင်ငံသားတွေအလုလုတဲ့အထယ်ကျုပ်ဆက်ယုံ၃ယုံနဲ့နေထိုင်တဲ့တန်းရာတွေမှာကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးခဲ့တာအတီးပြုလူနာ400ကျော်တွေ့ခဲ့ပါတယ်။အများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်။အခုလိုကိုဗစ်အတီးပြုလူနာများနေတဲ့အတွက်အဲ့ဒီနေရာတဝိုက်ကိုတားဆီးပိတ်ဆို့ထားပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်တဲကအထယ်ကျောက်ဆက်ယုံတွေကမြန်မာရှေ့ပြောင်းအလုပ်သမား80ကျော်မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရပြီးတဲ့နောက်အလုပ်သမားတွေကိုဆက်လက်စစ်ဆေးခဲ့ရမှာတနင်္ဂနွေနေ့အထိကိုဗစ်အတည်ပြုလူနာ400ကျော်သွားပြီဖြစ်ကြောင်းတပ်ပီနယ်အာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်မြန်မာအလုပ်သမားတွေနဲ့အလုပ်လုပ်နေကြတဲ့ဆက်ယုံတွေကအခြေအနေကိုရောင်ကြီးအလုပ်သမားအဖွဲ့ကဥပဒေအရတာဝန်ခံမတ်တူစာကျန်ကအခုလိုပြောပြပါတယ်သူကိုယ်တိုင်လည်းမြန်မာအများစုရှိရာဆက်ယုံနာမှာနေထိုင်နေတာမို့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခံထားရပါတယ်
။ခရိုင်ကနေထုတ်ပြန်တာတော့ထွက်လာပြီ453နဲ့တက်ခရိုင်မှာလောလောဆယ်ကတော့ဟိုဟာလေးမနေ့အထိကိုအဲ့ဒီ400ကျော်ပဲဒါပေမဲ့ဒီနေ့မှာတော့ညီမတို့ဒီကေဂျီရှိမှာပေါ့နော်အဲ့ဒီမနေ့ဆက်တဲ့အထဲမှာလေအိမ်ယုံတွေကနေ၈ရောက်တွေ့တယ်တဲ့အခုပဲအဲ့ဒါအမပီပီဦးဆောင်မျိုးသားတွေအခုပဲရောက်လာကုန်ပြီသူတို့ကဘရိုမန်ဟိုအားလည်းခေါ်ဖို့ဆိုပြီးတော့ပြင်ဆင်နေကြတယ်။ဒါတော့အဲ့ရှိရောက်ပဲလို့တော့ပြောသေးတယ်။ဟုတ်ဒီနေ့ရှိရောက်ကတော့မပါတော့သေးဘူးစင်းတော့ဘာလို့လဲဆိုတော့အခုမှသူတို့ဆေးရုံသွားမှလေ။အကောင်လုံးတော့ချစ်မပြီးသေးဘူးလို့လည်းထတ်တူအောင်မလားဘာလဲတော့မသိသေးဘူးမှ။ဒီ400ကျော်ထဲမှာကတော့အဓိကဟိုအားဗလဲဒီစင်နှကောင်ဆေးရုံရယ်စင်နှကောင်ဆေးရုံရယ် CCMC ဆိုတဲ့ဆေးရုံရယ်နောက်ပြီးတော့အဲ့ဒီစင်နှကောင်ရုံသားကအိမ်ယုံကအဲ့ဒီအိမ်ယုံကတော့နာမည်မရှိဘူးဒါပေမဲ့အဲ့ဒီအိမ်ယုံကလူတွေအနမနေရတော့မဆူတန်းရပေါ့နော်အဲ့လိုမျိုးတော့ခေါ်တယ်မဆူတန်းရလို့တော့ခေါ်တယ်အဲ့ဝင်းချင်းအဲ့ဒါ400ကျော်အခုဒီနေ့မှထပ်ပြီးတော့တက်လာတဲ့လူကတော့ညီမတို့ဟိုတနေ့ကစစ်တယ်ဆိုတဲ့အဖွဲ့ဒီတီစီကြီးစက်ယုံချီကအိမ်ယုံတွေကိုစစ်တဲ့နေရာအမှ PS စက်ယုံပေါ့ PS စက်ယုံက800တွေ့ရ
ကိုဗစ်ရောဂါကူးစက်မှုကြောင့်ဒေတာအာဏာပိုင်တွေကစက်ယုံနှစ်ခုကိုအဝင်အထွက်တားမြစ်လော့ဒေါင်းချထားပါတယ်အဲ့ဒီစက်ယုံနှစ်ခုကတော့ Northern Star Company Limited နဲ့ CCNC Company Limited တို့ဖြစ်ကြပြီးမြန်မာအလုပ်သမားအများစုကတော့စင်နကောင်ယုံနဲ့အမိုက်ပုံယုံလို့ပဲအများစုကခေါ်ကြပါတယ်ကိုဗစ်တတိယလိုင်းဖြစ်နေတဲ့ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမားယာနဲ့ချီပြီးအများအပြားကူးစက်တာတက်ပီနယ်ထဲမှာဒါဟာပထမဆုံးဖြစ်ပါတယ်မဲဆောက်မြို့မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိမှုတွေနေ့စဉ်တိုးလာနေတဲ့အတွက်ထိုင်းအနာပိုင်များကမဲဆောက်မြို့ထိုင်းအထက်တန်းကျောင်းတွေပါဝင်ကျောင်းတွေကိုပိတ်ခိုင်းထားပါတယ်ကိုဗစ်ရောဂါပိုးကူးစက်ခံရသူများတဲ့အတွက်ရောဂါပြင်းထန်တဲ့လူနာတွေကိုသာမဲဆောက်ဆေးရုံကြီးကိုပို့ဆောင်ကူတာပေးနေပြီးရောဂါအခြေအနေမဆိုးတဲ့ကိုဗစ်လူနာတွေကိုတော့အဲ့ဒီကူးစက်မှုဖြစ်တဲ့နေရာမှာပဲယာယီဆေးရုံလုပ်ပြီးကူတာမှုတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူနာ 24,500 နီးပါးအထိရှိလာပါတယ်။သေဆုံးသူကတော့ 1,900 ကျော်ပါပြီ။ဒီနေ့ဇွန်လ28ရက်နေ့တနင်္လာနေ့မှာတင်အတည်ပြုလူနာ 9,400 ကျော်ရှိတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတောက်မအေးအေးမှာပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစိုးနေတဲ့အိန္ဒိယမှာသေဆုံးသူတွေကိုတကြိုဖို့မတက်နိုင်သူတွေကဂင်းကာမြေကမ်းပေးမြုပ်နှံထားကြတာကြောင့်မြေကြီးချီတာမှာအဲ့ဒီရုပ်အလောင်းတွေပြန့်ပေါ်နေပါတယ်။နောက်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းဇွန်လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်တိုးလာတာကြောင့်အသွားလာတားမြစ်ကန့်သတ်မှုချမှတ်ထားရပါတယ်။ဒီအကြောင်းနားဆင်ကြရအောင်ပါရှင်။
လူတွေကသေဆုံးသူရုပ်အလောင်းတွေကိုဒီမှာလာမြှုပ်ကြတာကြောင့်ကျွန်တော်တို့အတွက်အခက်အခဲတွေဖြစ်ရပါတယ်။ဂင်းကာမြေကြီးကြီးလာတော့မြှုပ်ထားတဲ့ရုပ်အလောင်းတွေပေါ်လာပြီးရေထဲမျောကုန်ကြတာကြောင့်ကျွန်တော်တို့အတွက်ပြဿနာဖြစ်ရပါတယ်
။အိန္ဒိယရဲ့ဂင်းကာမြေကြောင်တလျှောက်ရုပ်အလောင်းတွေပေါ်လာတဲ့ကိစ္စကိုမိသူပေးသူရာဂျူးချန်ဒယ်ပြောပြခဲ့တာပါ။အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့ကာလအတွင်းဂင်းကာမြေပေးမြုပ်ထားတဲ့ရာနဲ့ချီတဲ့ရုပ်အလောင်းတွေမြေကြီးချီတာကြောင့်ပြန်ပေါ်လာတာပါပြီးခဲ့တဲ့သတင်းသုံးပတ်အတွင်းဂင်းကာမြေပေးမြုပ်ထားရာကပြန်ပေါ်လာတဲ့ရုပ်အလောင်း150လောက်ကိုမိသူကျူခဲ့ရာကြောင်းအလာဟာဘတ်မြို့ကတာဝန်ရှိသူနီရရှ်ကူမာစင်းကပြောပါတယ်မ မိုင်ဝက်ကျော်ရှိတဲ့ဧရိယာအတွင်းတည်ဆုံသူရုပ်အလောင်း900ကနေ600လောက်ထိမြုပ်နှံထားတယ်လို့ခန့်မှန်းထားတဲ့အကြောင်းလဲသူက AFP ကိုပြောပါတယ်။ဒေတာကန်ဒီပင်းကူမာကလည်းအခုလိုပြောပါတယ်
။တမမလာစစ်သူတွေဝယ်စပြည်တည်တ
ဲ့ညထဲကိုရုပ်အလောင်းတွေမျောတာကြောင့်ညည်ရည်ညဉ့်ဉန်းမှုဖြစ်ပြီးအန္တရာယ်များတဲ့ကူးစက်ရောဂါတွေဖြစ်လာနိုင်ပါတယ်။ညည်ရည်တိုးပြီးပြင်ကြမှာကြောင့်ဒီရုပ်အလောင်းတွေအားလုံးကညည်ရည်တွေကိုပဲရောက်သွားမှာပါ။
ဒီရုပ်အလောင်းတွေတဲကအများစုကတော့ပြီးခဲ့တဲ့ AB နဲ့မေလာအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တာကြောင့်တည်ဆုံးခဲ့ရသူတွေလို့ယူဆထားကြပါတယ်။တည်ဆုံးသူတွေကိုဟိန္ဒူဒလိထုံတမ်းအရမိသူရေးအတွက်ထင်းဖို့မတတ်နိုင်တာကြောင့်တည်ဆုံးသူတွေကိုဂင်းကာမြစ်ထဲမျောချတာမျိုးဒါမှမဟုတ်လဲမြစ်ကမ်းဘေးတဲတောင်မှာမြုပ်နှံတာမျိုးလှုပ်ကြပါတယ်။အိန္ဒိယမှာ COVID-19 ကြောင့်တည်ဆုံးသူ၄သိန်းနီးပါးရှိတယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လည်းနေရအတော်များများမှာရုပ်အလောင်းတွေပေါ်လာနေတာကြောင့်ကပေးချောင်တည်ဆုံးသူတသန်းကျော်ထိရှိနိုင်တယ်လို့လည်းသံသယရှိထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ COVID-19 ကူးစက်ပြန့်နှံ့မှုတကြော့ပြန်တိုးများလာတာကိုကင်တွက်နိုင်ရေးအတွက်အများပြည်သူပို့ဆောင်ဆက်သွယ်ရေးအားလုံးနီးပါးကိုအနာပိုင်းတို့ဆိုင်းငံ့လိုက်တာကြောင့်တနင်္လာနေ့ကမြို့တော်ဓာကာမှာထောင်နဲ့ချီတဲ့လူတွေပိတ်မိနေပါတယ်။
အတွာလာတာမြင့်ကန့်တတ်တဲ့ကာလအတွင်းအားလုံးလဲပိတ်ထားမှာပါဒါကမှပိတ်မိပြီးအချိန်မဖြုံးလိုပါဘူးကိုယ့်အိမ်ကိုပြန်ပြီးမိဘတွေကလေးတွေနဲ့အတူနေမှာပါ
ရွှေပြောင်းလုတ်သားမိုဟာမက်မာဆွန်ပြောပြခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာမေလအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့လာပေမဲ့ဇွန်လအတွင်းပြန်ပြီးတော့တိုးလာတာကြောင့်အတွာလာတာမြင့်ကန့်တတ်လာရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သိန်းနီးပါးရှိပြီးသေဆုံးသူ14,000ရှိတယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့အမှန်တကယ်အရေးအတွက်ကတိထက်ပိုများနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်အင်ကာနီမနေ့ခင်အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းဘတ်စင်ကဏ္ဍတွေကိုအလှည့်ပေးချင်ပါတယ်တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူဦးရေမြန်မြန်ဆန်ဆန်တိုးလာနေတာကိုချိန်ညှိနိုင်ဖို့အတွက်တအိမ်တောင်ကလေး3ယောက်ထိယူဖို့တရုတ်ခေါင်းဆောင်တွေကမေလအကုန်ပိုင်းမှာခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဇယိတ်စကကြီးမြင့်မှုနဲ့အလို့အကန့်အခွင့်အလမ်းအတွက်ပါအဟန့်အတားဖြစ်တာကြောင့်ကလေးယူသူနည်းလာနေတဲ့တစ်ဖက်မှာအသက်ကြီးပိုင်းလူဦးရေတိုးလာမှုကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်ရိုက်ခတ်သက်ရောက်မှုရှိလာနိုင်တဲ့အကြောင်း AP ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင်တရုတ်နိုင်ငံမြို့တော်ဘေကျင်းရဲ့အနောက်တောင်ဘက်ဒီယန်ရှင်းခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း90ကျော်ကိုအခမဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်း60လောက်ဝေးတဲ့မြို့တော်ဘေကျင်းမှာသားသမီးတွေသွားပြီးအလုပ်လုပ်တာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်။အသက်ကြီးပိုင်းတွေအတွက်ကန်တီဟီလာရှီကိုတည်ထောင်သူကန်ယူရှီကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုရှင်းပြပါတယ်
။因为现在这个社会压力很大
ဘဝရဲ့ဒီအခက်အခဲကြောင့်တဲ့ချီပိုင်ပုံကိုရရဲ့သားသမီးတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထီးကျန်နေကြရတဲ့တဲ့ချီပိုင်ပုံကိုရလည်းအများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေးထွေးထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါ
။也需要这个内心的一个一个关怀。
တကူတဲ့နေကြတဲ့တဲ့ချီပိုင်တွေအတွက်ပရဟိတအဖွဲ့အစည်းတစ်ခုကစီမံခန့်ခွဲနေတဲ့စားတောက်ခန်းမျိုး80ကျော်ထဲမှာကန်ရဲ့သဟစာတနဲ့ပျော်ရွှင်မှုအိမ်ဆိုတဲ့ကန်တီးလဲတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိန်းညှိနိုင်ရေးအတွက်မိသားစုတစုကိုကလေးနှစ်ယောက်ပဲယူဖို့တရားဝင်သတ်မှတ်ချက်ကနေကလေး3ယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ31ရက်နေ့မှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမွေးဖွားနှုတ်ကကြာဆင်းနေသေးပါကုန်ကြစီအလုံးမှာအဟန့်အတားဖြစ်တာကြောင့်ရောနောက်ဆောင်းလျှောက်ရမယ့်လူကြီးတွေရှိနေတာကြောင့်ရောကလေးယူဖို့ရှောင်ကြပါတယ်1980ပြည့်နှစ်ကတည်းကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင့်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်ဒါပေမဲ့လို့လဲအသက်65နှစ်ကျော်တဲ့လူဦးရေကလည်းတိုးလာနေတာပါလူဦးရေတန်း1400ရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီး
အဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခမန်းထားပေမဲ့လေမေလ၁၁ရက်နေ့ကထုတ်တဲ့သံကောင်းစင်းအရခမန်းထားတာတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ချရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြည်မြအသက်အရွယ်ကြီးလာတာကြောင့်နှီးပညာဦ Wisconsin Medicine တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ရီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်။中国的这个一老年化超一超时预期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပိုပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအနေနဲ့ကတော့အလုံးလုံးသူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးဆွဲမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါစရင်အရာပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေးဆက်နှစ်တန်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ပုံတပုံလောက်ရော့ကျခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့က၎င်းစင်းကြေညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်။တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုတ်သားအင်အားပုံများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအပြေရှာနေပါတယ်။အငိမ့်စားယူနိုင်မဲ့အသက်အပိုင်းချအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုတ်သားတွေအတွက်အသက်55နှစ်နဲ့တာမန်လုတ်သားအမျိုးသမီးတွေအတွက်အသက်50သတ်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအာဏာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းချတိုးမြင့်တက်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူး။တရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူ့ရည်နယ်ဖွံ့ဖြိုးမှုဌာနကပါမောက်ခဆွန်ဂျီယန်ကအခုလိုသုံးသပ်ပါတယ်
။တောင်中国现在体量比较大，可能还暂时的不怕缩减哈。
ပထမဆုံးအချက်အနေနဲ့ကတော့ကလေးရှူလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်။ကလေးရှိတာဒါမှမဟုတ်လဲမိသားစုတစ်ခုတိစောက်တာဟာကြည်နူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့လိုပါတယ
်
တမီးနှစ်ယောက်မိခင်အသက်35နှစ်အရွယ်ယူဂျန်ကတော့ကလေးတွေကိုပြုစုစောင့်ရှောက်ဖို့စားတောက်ဆန်အလုပ်ကထွက်ထားသူဖြစ်ပြီးခင်ပွန်းဖြစ်သူရဲ့ဝင်းဝေးတစ်ခုတည်းပေါ်မှာမိခိုးနေကြတာပါလူတိုင်းဒီလိုလုပ်နိုင်တာတော့မဟုတ်ပါဘူ
း俩人都特别忙老人可能
လူငယ်အိမ်တော်တွေအနေနဲ့အလုပ်ကလည်းများမယ်မိဘတွေကလည်းကလေးကိုကူညီဆောက်ရှောက်မပေးနိုင်ဘူးဆိုရင်တော့ကလေးယူခြင်းမှာမဟုတ်ပါဘူးတို့ယူရန်ကရှင်းပြခဲ့တာပါကလေးလူချင်းသူတွေအတွက်ရင်ဆိုင်ရမယ်အခက်ခဲတွေကလည်းများလွန်ပါတယ်အင်ကန်းတွေကကျဉ်လွန်ပြီးမိဘတွေနဲ့အတူနေကြရတာမျိုးလည်းရှိပါတယ်ကလေးရင်းစိတ်ကများလွန်ပြီးကိုဝင်ဆောင်ခွင့်ရလဲတိတ်ပြီးမရပါဘူ
း一个是孩子的教育
လူငယ်မိဘတွေရဲ့ဝင်ထုတ်ဝင်ပိုးတွေတက်တာအောင်အစိုးရကဆောင်ရွက်ပေးတင်ပါတယ်လူငယ်အိမ်တော်တွေအနေနဲ့မိဘလည်းပြန်လဲဆောင်ရှောက်ရမယ်ကလေးကလည်းဆောင်ရှောက်ရမယ်ဆိုရင်ဘသူမှတာဝန်ယူနိုင်ကြမှာမဟုတ်ဘူးလို့ဘေကျင်းမှာနေတဲ့ရှင့်နေမစ္စတာဂျန်ကပြောခဲ့တာဖြစ်ပါတယ်ရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဆက်ရနာရှင်စနစ်အဆုံးသတ်ရေးအတွက်လှုပ်ရှားနေကြတဲ့ပြည်တွင်းနဲ့ပြည်ပလူငယ်တချို့အွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ကမ္ဘာလုံးဆိုင်ရာမြန်မာຫນွေဦးဒေါ်လာရေး GMSR လှုပ်ရှားမှုကလူငယ်တွေနဲ့ NUG Campaign UK တို့ပူးပေါင်းစီစဉ်တဲ့ဆွေးနွေးပွဲမှာမတူညီတဲ့မျိုးဆက်တွေကြားအမြင်ကွဲမှုတွေရှိနေသလားစိုးရိမ်စရာပြန့်ဖြစ်လာတဲ့ကိုဗစ်ကပ်ရောဂါကြောင့်လှုပ်ရှားမှုအရှိန်ကျမသွားအောင်ဘယ်လိုလုပ်ကြမလဲစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်
မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာမှရောက်နေကြတဲ့မြန်မာလူငယ်တချို့အွန်လိုင်းပေါ်မှာဇွန်လ26ရက်နေ့တုန်းကဆွေးနွေးခဲ့ကြပါတယ်။ဆရာနာရှင်စနစ်အဆုံးသတ်အောင်လှုပ်ရှားနေကြတဲ့မတူညီတဲ့မျိုးဆက်တွေကြားမှာအမြင်ကွဲမှုတွေရှိနေသလားဆိုတာအပါအဝင်စိုးရိမ်စရာပြန်ဖြစ်လာတဲ့ COVID ကရောဂါကြောင့်လှုပ်ရှားမှုအချိန်ပြန်ကျမသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့ဒီအွန်လိုင်းဆွေးနွေးပွဲကိုစီစဉ်သူတယောက်ဖြစ်တဲ့ကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လှန်ရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေကပြောပြပါတယ်မြန်မာနိုင်ငံကလူငယ်တွေအပါအဝင်နိုင်ငံသားမှရောက်နေတဲ့လူငယ်တွေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်အမြင်ဖလှယ်ဆွေးနွေးခဲ့ကြတဲ့အကြောင်းတွေနဲ့ပတ်သက်လို့မတ်စုဝေကအခုလိုပြောပြပါတယ်
။အခုဒီပေါ့နော်မြန်မာနိုင်ငံလက်ရှိနိုင်ငံကြီးကဘယ်အခြေအနေရောက်ပြီလဲဘယ်လောက်ထိရောက်ပြီလဲဆိုတဲ့အရာကိုဆွေးနွေးဖြစ်တယ်။ပြောရရှင်ဒီပေါ့ဟိုအခု CDM ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်။အဲ CDM ထောက်ပံ့မှုတွေကမြင်ဆန်မှုမရှိတော့ဘူး။နှိကွေးလာတယ်ပေါ့နော်။အဲ့ဒါတွေအတွက်ကိုဒီပြည်ပကလူငယ်တွေကောဒီပြည်တွင်းကလူငယ်တွေရောပေါ့နော်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆက်လက်ပြီးတော့ထောက်ပံ့မလဲဘယ်လိုမျိုးဒီဖြည့်ရှင်းမှုကိုရှာမလဲဆိုတဲ့ဟာလေးကိုဆွေးနွေးဖြစ်တယ်။နောက်ပြောကြလို့ရှင်အခုပေါ့နော်မြန်မာနိုင်ငံအရေးကိုဒီဒီ GMS ပေါ့နော်။Global Myanmar Spring Revolution ကဒီလူငယ်တွေကနေပြီးတော့မြမအရေးကကမ္ဘာအရေးဖြစ်တယ်ဆိုတဲ့အကြောင်းကိုတကမ္ဘာလုံးပေါ့နော်give the site အားမလျှော့ဖို့အတွက်ကိုဒီဘယ်လိုမျိုးစူးစိုက်မှုတွေရမလဲဘယ်လိုမျိုး campaign တွေကိုဘယ်လိုအောင်မြင်စွာလုပ်မလဲဆိုတဲ့အရာတွေကိုဒီဆွေးနွေးဖြစ်တယ်ပေါ့အဓိကကတော့နောက်ထပ်တစ်ခုကကြတော့ဒီပေါ့ generation gap ဆိုတဲ့အရာပေါ့နော် generation gap ဆိုတာကဒီဟာအခုဒီတော်လိုင်းရေးမှာကပြည်တွင်းကပြည်ပမောကဒီပေါ့နော်ဒီပြဿနာကိုကြုံတွေ့ရတယ်ပေါ့နော်ဒီ generation ကပါဟိုရှေ့က generation နဲ့ဟိုအရင်တော့က generation နဲ့အခုလက်ရှိလုပ်နေတဲ့ generation တွေပေါ့နော်လူကြီးနဲ့လူငယ်ကြားရဲ့ generation gap ရှိလားမရှိဘူးလားပေါ့နော်ရှိရဆိုလို့ရှိရင်လည်းဒါကိုဘယ်လိုမျိုးဖြေရှင်းကြမလဲဘယ်လိုမျိုးလက်တွဲပြီးတော့ပူးပေါင်းပြီးတော့ဒီဒေါ်လာရေးကိုအောင်မြင်အောင်လုပ်မလဲဆိုတဲ့အရာလေးကိုဆွေးနွေးဖြစ်တယ်။နောက်တစ်ခုနောက်ဆုံးအနေနဲ့ကကြတော့အခုဒီမြန်မာနိုင်ငံမှာ COVID-19 တဖြည်းဖြည်းနဲ့တိုးမြင့်လာတယ်။အဲ့ဒီဟာရဲ့အပေါ်ပါပေါ့နော်ဒီစစ်ကောင်စီကလုံးဝကိုလက်တွေရှုထားတယ်ဒီကျမရေးကဏ္ဍကိုလည်းလုံးဝဒီလိမ့်လို့ရှုပြီးတော့ဒီအာနာသိင်းဟာကိုတို့တို့လုပ်နေရပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ COVID-19 ရဲ့တတိယလိုင်းအပေါ်မှာဒီအသိပညာပေးတွေပြောဖြစ်တယ်ပါလို့ရှင်ဒီစိန်ခေါ်မှုတွေပေါ့နော်ဒီ COVID-19 ကဒီတော်လိုင်းကြီးကိုစိန်ခေါ်မှုတွေရဲ့အကြောင်းရင်းလေးတွေကိုအဓိကဆွေးနွေးဖြစ်တယ်မှာ
ဆိုတော့ညီမပြောသွားတဲ့အထက်မှာဆိုရင်ပေါ့နော်ဒီမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေလှူရှားမှုတွေမှာလုပ်နေတဲ့လူတွေတဲ့မှာလူကြီးနဲ့လူငယ်ပေါ့လေအဲ့လို generation gap တွေကိစ္စဆွေးနွေးရဲဆိုတော့အခုညီမတို့ဒီဝင်ပြီးတော့ဆွေးနွေးသူတော်တော်များများကရောသူတို့ဘယ်လိုမြင်လဲလက်ရှိဒီအမြင်တွေပေါ့နော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမြင်တွေကွဲနေလားလူကြီးလူငယ်အမြင်ကွဲနေတယ်ဆိုတာမျိုးသူတို့မြင်ကြလားဘာပြောပါလဲဘယ်လိုဆွေးနွေးဖြစ်ပါလဲအဲ့ဒါကို
โอเคဟိုဟာလူငယ်တွေအနေနဲ့ကကြတော့ဗောနော်ဒီ generation gap အပေါ်မှာဒီလောက်ကြီးထိဟိုဟာဗောဒီ gap မရှိဘူးလို့မြင်ကြရမှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီ88တုန်းကဒီနိုင်ငံရေးအခြေအနေနဲ့အခု21ကဒီနိုင်ငံရေးအခြေအနေကကွာဟမှုတွေရှိရယ်ဗောနော်ဟိုတုန်းကကြတော့ဒီပါတီစုံကိုသူတို့ကဟိုဥတည်တယ်ဗောနော်အခုကကြတော့ဒီ generation ကကြတော့အခု generation Z လည်းဖြစ်တယ်ဘာလို့ရှင်ဒီအခုလက်ရှိ generation ဗောနော်အခုလက်ရှိဒီမျိုးဆက်ကကြတော့ဒီဟိုပါဗောဒီအမြင့်ဖြုတ်မဲ့မျိုးဆက်ဆိုပြီးတော့အဲ့လိုမျိုးတွေးကြရဲဗောနော်တုံးတက်ကြရဲအဲ့အတွက်ကြောင့်မလို့ဒီ generation gap ကမရှိဘူးဗောနော်ဒီသူတို့ဟိုလူကြီးတွေရဲ့ guideline ဆဲလိုအပ်တယ်ဘာလို့ရှင်လူငယ်တွေရဲ့ဒီအားထုတ်မှုလည်းလိုအပ်တယ်ဆိုပြီးတော့မြင်ကြရဲအဲ့လိုမျိုးဗောနော်ဒီအချင်းချင်းဟို respect ပေးပြီးတော့ဥမာ respect ဆိုရဲညမှာဒီလူငယ်ကလူကြီးတွေကိုဟိုလေးစားရဲဗောနော်လေးစားတမှုပြုတယ်ဘာလို့ရှင်လူကြီးတွေကလည်းလူငယ်တွေရဲ့အခုဒီ technology အပိုင်းမဲ့ဖြစ်ဖြစ်ဒီလိုမျိုးတွေးခေါ်မှုအပိုင်းမဲ့ဖြစ်ဖြစ်ပေါ့နော်အဲ့ဒါကိုသူတို့ ਨੇ ပူးပေါင်းပြီးတော့ဒီလုပ်မယ်ဆိုလို့ရှိရင်တော်လန်ကြီးကိုအောင်မြင်မယ်လို့အကုန်လုံးကယူဆကြရဲပေါ့နော
်နောက်တစ်ခုကကြတော့အခုဟိုညီမတို့ကဒီကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လန်ကြီးကိုဒီနိုင်ငံတကာပေါ်ပေါ့လေအားလုံးဆက်ဆက်ပြီးတော့ချိတ်ဆက်ပြီးတော့မှလှုပ်ရှားမှုတွေလုပ်နေကြရဲဆိုတော့အခုဒီဒါကလည်းပထမဆုံးချိန်လုပ်တဲ့ဆွေးနွေးပွဲပေါ့လေလူနိုင်ငံစုံကလူငယ်တွေပေါင်းပြီးတော့ online မှာဆုံပြီးတော့လုပ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒီတခြားနိုင်ငံတွေမှာနိုင်ငံစုံမှာရှိနေတဲ့လူငယ်တွေကသူတို့ဒီဟာကိုဟိုအဆုံးထိသူတို့ဒီရည်မှန်းချက်မရောက်ရအောင်လုပ်ဖို့အတွက်ကိုလုပ်သွားမယ်ဆိုတဲ့ရည်ရွယ်ချက်တွေသူတို့ရဲ့ဒီရည်မှန်းချက်တွေကရောဘလို့မြင်ရလဲရှင်
အဓိကဒီ GMS ပါဗောနော်ဒီ Global Myanmar Spring Revolution မှာခုပါဝင်တဲ့လူငယ်တွေအများဆုံးအားဖြင့်ဗောနော်ဒီအရင်တော့နိုင်ငံကြီးလုပ်ဘူးတဲ့သူရှိတော့ရှိတယ်ဒါပေမဲ့နည်းတယ် ဟိုအဓိကကတော့ဒီအခုမှပေါ့နော်ဒီ February 1ရက်နေ့မှာဖြစ်ပြီးတော့ဒီအရေးတော့ပုံကြီးဖြစ်ပြီးတော့မှာထပြီးတော့ဒီနိုင်ငံအရေးကိုမြန်မာရဲ့အရေးပေါ့နော်ကိုအမိမြန်မာပြည်ရဲ့အာနိုင်ငံအရေးကိုထပြီးတော့ဒီလိုမျိုးဒီလုပ်တဲ့သူတွေများတယ်ဒါပေမဲ့အဲ့ဒီသူတွေကကောင်းရုံးမီလားဆိုတော့မဟုတ်ဘူးမအရင်တော့ကတော့ဒီဟိုပါပေါ့နော်ကိုပညာရေးနဲ့လည်းရုံပတ်နေတဲ့လူတွေရှိရဲလူငယ်တွေရှိပြီးကိုစာဝတ်နေရေးအတွက်နိုင်ငံခြားမှာဟိုမဖြစ်မနေရောက်ပြီးတော့ဟိုလုံနေရတဲ့လူတွေရှိရဲဒါပေမဲ့သူတို့တွေကအခုဒီအရေးတော်ကြီးဖြစ်လာတဲ့အချိန်မှာငါတို့တွေစူးစီးရတော့မယ်ငါတို့တခုခုလောက်ရတော့မယ်ဆိုတော့ဟိုအရာပေါ့ဖြစ်လာတဲ့အချိန်မှာခုနကအမပြောတဲ့ပုံစံဆိုဟိုပေါ့နော်မိကုန်းနဲ့ဆိုလို့ရှိရင်အဲ့ဆိုရလောကဘလိုမျိုးအထိနောက်ဆုံးအထိဘလိုအထိဟိုအဆုံးအထိသွားမလဲဆိုတော့ဒီရေတော်ပုံကိုဒီမပြီးမချင်းပေါ့အခုဒီအခုဆိုလို့ရှိရင်တော်လန်ရေးဘက်ကူဖြစ်လာပြီဒီဘက်ကနေပြီးတော့ဒီရန်ပုံငွေတွေကိုအပြည့်အဝပေါ့နော်ဒီအနောက်ကနေဘလိုအပြည့်အဝဆပ်ပို့ပေးရမလဲဆိုတဲ့ဟာတွေကိုအာဒီလူငယ်တွေရဲ့အတွေ့အထိမှာအမြင်နဲ့ရှိရပေါ့နော်အဲ့ဒါကိုအခုလည်းလက်ရှိတဲ့လက်တွေလည်းလုပ်နေတယ်ပေါ့ဒီဟာကိုအပြည့်အဝဆပ်ပို့ပေးမယ်ပြောလို့ရှိရင်ပြန်လဲထူထောင်ရေးအထိပေါ့နော်ဒီအရေတော်ပုံဒီတကယ်အောင်းရတဲ့အချိန်ဒီပြန်လဲထူထောင်ရေးဖြစ်လာတဲ့အချိန်ကဏ္ဍအထိကိုဒီလူငယ်တွေကအဆုံးထိသွားမယ်ဆိုတော့ဆုံးဖြတ်ထားတယ်မှာ
စနေနေ့ရပါတော့စနေနေ့ညလောက်တဲ့ဒီ webinar online ပေါ်မှာဆွေးနွေးပွဲမှာရောဒီမြန်မာနိုင်ငံကလူငယ်တွေရဲ့သိကျင်တဲ့အချက်တို့ရဲ့စိတ်ဝင်စားမှုပေါ့နော်ဒီမြန်မာပြည်တွင်းမှာရှိနေတဲ့လူငယ်အများစုရဲ့လက်ရှိတို့စိတ်ဝင်စားမှုစိုးရိမ်မှုကဘာလို့ရောသိရလဲရှင
့်အဓိကကတော့ဒီတော်လိုင်းရေးကာလမှာအပြောင်းလဲတွေပေါ့နော်အခုကပြောင်းလဲမှုကအရင်မြင်ဆန်တဲ့ဒီတစ်ခေါက်အရေးတော်ပုံကဟိုအရင်မြင်ဆန်တဲ့အတွက်ကြောင့်မလို့ဒီပြပကလူငယ်တွေကနေပြောပေါ့နော်ဒီဖြစ်နေတဲ့အပြောင်းလဲပုံမှာဘယ်လိုမျိုးပုံစံနဲ့လိုက်နေရမလဲဘယ်လိုပုံစံနဲ့အပြောင်းလဲတွေလှုပ်ပြီးတော့ကမ်ပိန်းတွေလုပ်ရမလဲဆိုတော့ဒီအရာကိုအဓိကလည်းဖြစ်တယ်ပြောလို့ရှိရင်အခုပေါ့တော်လိုင်းကြီးကာလာလည်းဖြစ်သွားပြီတပိတ်ကောင်းဆောင်တွေကတပိတ်စစ်ကြောင်းနဲ့တွားရင်တွားမယ်အဲ့လိုမျိုးပေါ့နော်တော်လိုင်းကြီးကိုအမျိုးမျိုးဖုံဖုံညီပုံစံမျိုးမျိုးနဲ့တော်လိုင်းနေကြရတယ်ပေါ့ဒီပြပလူငယ်တွေနဲ့ဘယ်လိုမျိုး support လုပ်ပေးရမလဲပေါ့နော်ဘယ်လိုအနောက်ဘက်ကနေပြီးတော့ထောက်ပံ့ရမလဲဆိုတဲ့အရာကိုတကယ်ပို့ပြီးတော့ဟိုပေါ့နော်အဓိကအလေးပေးပြီးတော့ဆွေးနွေးကြရတယ်ပို့ပြီးတော့လည်းစိတ်ဝင်စားကြရတယ်ပေါ့
ကမ္ဘာလုံးဆိုင်ရာမြန်မာ့နေဦးတော်လိုင်းရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကလူငယ်တွေအွန်လိုင်းမှာအမြင်ဖလှယ်ခဲ့ကြတဲ့ဆွေးနွေးပွဲကို GMSR နဲ့ NUG Campaign UK တို့ပူးပေါင်းစီစဉ်ခဲ့တာပါ2020ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကလူငယ်လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်နဲ့ကျောင်းသားကောင်းဆောင်လူငယ်လှူရှားသူကိုစရာလွင်တို့လည်းအွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
သတင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဝေဖန်အကြံပေးချက်တွေကိုဖိတ်ခေါ်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတက်လှည့်ကြီးညာပေးပါမယ်ရှင်
စစ်တပ်ကအာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားသောက်ကုန်ဈေးနှုန်းတွေတိတိတသားတက်လာနေတဲ့အတွက်ဝင်ငွေသိမ်းမရှိတဲ့ပြည်သူတွေအခက်ကြုံနေရတယ်လို့မြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီထောက်ပံ့ပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကပြောပါတယ် WFP ကနေမြို့ပြဆင်ခြေဖုံးနယ်လူမှု2သန်းလောက်အတွက်အကူအညီပေးနိုင်ဖို့စီစဉ်ထားတာဖြစ်ပြီးရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကလူအပ်ချက်ရှိတဲ့လူပေါင်း 3,300 ကျော်ကိုတော့မကြသေးခင်ကပဲစားနပ်ရိက္ခာတွေဖြန့်ဝေပေးထားတာဖြစ်ပါတယ်။ဂျပန်ဝန်ကြီးဟောင်းတူဦးဆောင်တဲ့ကုမ္ပဏီတစ်ခုဟာမြန်မာစစ်တပ်ပိုင်းစီမံကိန်းတစ်ခုမှာဖက်ဆက်လုပ်ကင်ဖို့အတွက်ကြိုးစားနေတယ်လို့ဤဆက်တဲ့သတင်းရက်ကွက်ကသိရပါတယ်။ဂျပန်မြန်မာဖွံ့ဖြိုးတိုးတက်ရေး Institute ကိုဦးဆောင်သူလည်းဖြစ်ဂျပန်မြန်မာအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဂျပန်စာရိုက်နဲ့ဆက်သွယ်ရေးဝန်ကြီးဟောင်းဟီရိုဝါဒနာဘေးကမြန်မာနိုင်ငံထဲမှာဂျပန်ကုမ္ပဏီတွေဝင်ပြီးတော့လုပ်ကင်ဖို့အတွက်အားပေးကူညီနေတယ်လို့ပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့အတွက်ဥဆောင်မှုပူးပေါင်းဆောင်ရွက်မှုတွေနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ Transformative Agenda ကိုပြောင်းလဲမှုတွေလှုပ်ဆောင်ချဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလေကတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့မှာပြောပါတယ်နိုင်ငံတွေအနေနဲ့အစိုးရတရက်လုံးကရောလူမှုအတိုင်းဝန်းတစ်ခုလုံးကပါပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတုံ့ပြန်ကြဖို့အတွက်တောင်းဆိုတာဖြစ်ပါတယ်
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုတွေကကိုရဲမွန်နဲ့ကိုညံဝင်းအောင်တို့ဖြစ်ပါတယ်။ကျမတို့ရဲ့အင်ဂျင်နီယာတွေကတော့ Jimmy Good နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you.